ပညာရေးဝန်ကြီးဌာနလက်အောက်ကဝန်ထမ်းတွေနဲ့ဆရာဆရာမတွေကိုအမြင့်တက်ပြီးပညာရေးဆိုင်ရာပြပခီးစဉ်ဖိတ်ကြားမှုကိုတားဆီးပိတ်ပင်တာဟာနိုင်ငံတကာပညာရေးစနစ်လက်လာမှုတွေနဲ့တင်ယူစူးစမ်းမှုတွေကိုပိတ်ပင်တားဆီးရရောက်တဲ့အတွက်ပြန်ရောက်သိမ်းပေးဖို့နဲ့ပြပလက်လာမှုတွေကိုပညာရေးဝန်ကြီးဌာနဘက်ကပူးပေါင်းဆောင်ရွက်ဖို့ဆရာဆရာမတွေကတောင်းဆိုလိုက်ကြပါတယ်ဒါမဲ့လို့အဖွဲ့အစည်းတွေဘက်ကလည်းလူရွေးခေါ်ယူပြီးအခွင့်အရေးကိုအသုံးချမဲ့အရေးကိုတော့စစ်စစ်ကြက်မှတ်တင်တယ်လို့လည်းထောက်ပြမှုတွေလည်းရှိပါတယ်ဒီအကြောင်းပြည်စုံကိုမဆုမွန်ကတင်ပြထားပါရရှင
်ပြည်ပနိုင်ငံတွေကိုတင်နန်းဆွေးနွေးပွဲအစည်းအဝေးစာတမ်းဖတ်ပွဲညီလာခံဖိုရမ်နဲ့ချစ်ကြည်ရေးလေးလာရေးခီးစဉ်တွေကိုဘိုင်နိုင်အမည်တက်ပြီးဖိတ်ကြားလာတာတွေနဲ့ပတ်သက်ပြီးပြည်ပကိုဆစ်လွတ်မဲ့ကိစ္စတွေကိုပညာရေးဝန်ကြီးဌာနအဆင့်မြင့်ပညာဦးစီးဌာနလက်အောက်ခံပညာရေးဝန်ကြီးရုံးကနေစနစ်တကျကြက်မှတ်ဆောင်ရွက်ရန်ဆိုပြီးအဆင့်မြင့်ပညာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာသိန်းဝင်းကပြီးခဲ့တဲ့2018ခုနှစ်ဒီဇင်ဘာလ14ရက်နေ့ရက်စွဲနဲ့အဆင့်မြင့်ပညာဦးစီးဌာနတွေကိုအကြောင်းကြားစာပေးပို့ခဲ့ပါတယ်။လာမယ့် January 1ရက်နေ့2018ခုနှစ်ကနေစပြီးအမည်တက်ဘိုင်နိုင်နဲ့ဖိတ်ကြားလာတဲ့ခီးစဉ်တွေကိုပညာရေးဝန်ကြီးဌာနဝန်ကြီးရုံးကခွင့်မပြုတော့ဘူးဆိုပြီးပညာရေးဝန်ကြီးဌာနလက်အောက်မှာရှိတဲ့ပြည်နယ်နဲ့တိုင်းတွေကတက္ကသိုလ်ဒီဂရီကောလိပ်ကျောင်းတွေကပါမောက္ခချုပ်ကျောင်းဝန်ကြီးတွေနဲ့ညွှန်ကြားရေးမှူးချုပ်တွေကိုအကြောင်းကြားစာပေးပို့တာဖြစ်ပါတယ်။ဒီလိုမျိုးတားဆီးပိတ်ပင်တဲ့ညွှန်ကြားချက်အပေါ်ပြင်းထန်စွာကန့်ကွက်ကြောင်းတက္ကသိုလ်ဆရာဆရာမများအသင်းကသဘောထားထုတ်ပြန်ခဲ့ပါတယ်။ပြည်သူကရွေးချယ်လိုက်တဲ့အရသာအစိုးရလက်ထက်ပညာရေးဝန်ထမ်းတွေ၊ကျောင်းဆရာဆရာမတွေရဲ့တင်ကြားတင်ယူလိုစိတ်နဲ့ပညာရေးအဆင့်တန်းမြင့်တင်ရေးအတွက်လေ့လာမှုတွေနဲ့ပတ်သက်လို့ဒီညွှန်ကြားချက်ကအထောက်အကူမပြုတဲ့အတွက်ချင်းချက်မရှိပြန်လည်ရုပ်သိမ်းပေးဖို့နဲ့ပညာရေးဆိုင်ရာပြပခီးစဉ်တွေကိုဝန်ကြီးဌာနဘက်ကကူညီဆောင်ရွက်ပေးဖို့အလေးနဲ့တောင်းဆိုကြောင်းလည်းထုတ်ပြန်ခဲ့တာပါအခုလိုမျိုးပိတ်ပင်တားဆီးလိုက်ခြင်းအပြင်ပညာရေးဝန်ထမ်းတွေရဲ့နိုင်ငံတကာပညာရေးစနစ်တွေတင်ကြားတင်ယူမှုတွေနဲ့လေ့လာနိုင်ခွင့်တွေဆုံးရှုံးသွားနိုင်တယ်လို့ပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNER ရဲ့အဖွဲ့ဝင်မူဝါဒရေးရာသုတေသနမှုမတူတူမာကပြောပါတယ
်အခုတော့ဒါအစိမ့်ပညာဦးစီးဌာနပေါ့နော်ထုတ်လိုက်တာပေါ့နော်အခုဒီတရားဝင်စာတော့လေဒီတရားဝင်စာမထုတ်ခင်ခရေကလည်းဒီသနာကဒီကိစ္စကသူတို့ဒီဦးစီးဌာနတို့သူတို့ဒီပညာရေးဌာနတွေဆရာကြီးဂျားထဲမှာအဲ့လိုအိမ်မတရားမှုကရှိနေတာပေါ့နော်အဲ့လိုပွင့်လင်းပြောရင်တော့ဒီလိုရက်သားဆိုတာလက်ထက်မှာဒါမျိုးရှိနေသေးတာပေါ့အမတို့တော်တော်လေးစိတ်ကြက်တဲ့အံလဲအံ့ဩတာပေါ့နော်အဲ့တော့ဟိုအဓိကဒီကိစ္စတွေကဆရာကြီးရဲ့ဒီလိလာတင်ယူမှုကိုလေပူညီတာရောသူတို့ရဲ့လိလာတင်ယူမှုကိုလည်းပို့ပြီးအခွင့်အလမ်းပေးတဲ့ကိစ္စတွေဖြစ်တဲ့ခါကျတော့လေဒီပညာရေးဌာနတွေကတကယ်ဆိုဖိတ်ခေါ်တဲ့ဖွဲ့စည်းနဲ့တော့ပူးပေါင်းဆောင်ရွက်တင်ပေးတယ်ပို့ပြီးဖိတ်ခေါ်နိုင်အောင်လို့ပါလို့လေဒါတွေကကျတော့ဟိုဖိတ်ခေါ်မဲ့ဖွဲ့စည်းတွေကိုလည်းတော်တော်ဟိုချင်းချောက်အကြာပါเนาะအဲ့လိုမျိုးမှတော့ထင်တယ်အဲ့တော့ချုပ်ပြီးပြောရင်တော့ဒါကလုံးဝမရှိသင့်တော့တဲ့ပြဋ္ဌာန်းချက်ကြီးညာချက်တွေဖြစ်တယ်ပေါ့နော်ဒါမျိုးတွေကလုံးဝမလုပ်သင့်တော့ဘူးပေါ့နော
်ဒါပေမဲ့လို့မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ဒုက္ခရဦးသူတကတော့အခုလိုပညာရေးဝန်ကြီးဌာနဘက်ကစစ်စစ်ကြက်မှတ်မှုပေါ်ကြိုးစိုးလက်ခံပါတယ်ဒါမှသာအဖွဲ့အစည်းတွေဘက်ကလူရွေးခေါ်ယူမှုတွေနဲ့အခွင့်အရေးတလွဲသုံးချမှုတွေကိုစစ်စစ်နိုင်မယ်လို့ဦးသူတကဆိုပါတယ်
တချို့နိုင်ငံခြားအဖွဲ့အစည်းတွေကလည်းဝန်ကြီးဌာနကိုကြော်ပြီးတော့သူတို့နဲ့ဟိုပါပေါ့နော်ရှင်မင်းရင်းကြီးဆွဲရှိတဲ့ပုံကူတွေကိုဖိတ်လိုက်တယ်ဗျာဖိတ်လိုက်တော့အဲ့ပုံကူမပါမနေရဆိုပြီးတော့ဝန်ကြီးဌာနကိုအကြက်ကင်တာမျိုးတွေလည်းကျွန်တော်တို့တွေ့ရပါတယ်အခုကလည်းလူပုံကူတချို့ပေါ့နော်တစုကဒီလိုမျိုးသူတို့ကိုကြိုးစားပြီးတော့နိုင်ငံခြားခရီးစဉ်တွေကိုအတုံးချနေတဲ့အတွက်ဝန်ကြီးဌာနအနေနဲ့ဒါစစ်စစ်ဆောင်ရွက်တာမှန်တယ်လို့ကျွန်တော်တို့ဒီစာမှန်ကန်တယ်လို့ကျွန်တော်ကတုံ့ပြန်တာပါခင်ဗျာ
ပညာရေးဝန်ကြီးဌာနကဒီလိုအမြင့်တက်လူရွေးချယ်ခေါ်ယူမှုတွေကိုတားဆီးမဲ့အစားပညာရေးဆိုင်ရာနိုင်ငံတကာအဖွဲ့အစည်းတွေပညာရှင်တွေနဲ့ဝန်ကြီးဌာနပူးပေါင်းပြီးပညာရေးဝန်ထမ်းတွေဆရာဆရာမတွေအရေးချင်းအရေးသွေးပြည့်မီလာအောင်ဆောင်ရွက်ပေးသင့်ပါတယ်လို့မတ်တူတူမာကတော့အကြံပြုပါတယ
်အခုအစိုးရပညာရေးဌာနတာဝန်ရှိတွေတော့ပို့တော့ချိတ်ဆက်ပြီးတော့ကိုယ်လူတွေနိုင်ငံသားတွေမှာပေါ့နော်လေးလာရေးပဲဖြစ်ဖြစ်စီမနာပဲဖြစ်ဝက်ရှော့ပဲဖြစ်တင်နာပဲဖြစ်အဲ့ဒါတွေဟိုဟာအများကြီးလုံရင်ဒီချက်အများကြီးခွင့်လန်းရှိအဲ့လိုပဲပေါ့အဲ့လိုဘိုင်နိုင်နဲ့ဖိတ်တဲ့သူတွေအခွင့်လန်းရတယ်လို့ပဲတခြားသူတွေရဲ့အခွင့်လန်းတွေပညာရေးဝန်ကြီးဌာနအနေနဲ့မှအစိုးရဆိုလို့ရှိရင်ပို့ပြီးတော့လုတ်ပိုင်ခွင့်နဲ့တရားဝင်မှုနဲ့ဟိုဗာနိုင်ငံတကာချိတ်ဆက်မှုတွေမှာပို့တော်မှ legitimacy ရှိသေးရဲ့လေအဲ့လိုဟာတွေကိုအကူအညီပေးချင်တဲ့အဖွဲ့အစည်းတွေနဲ့လေပို့ပြီးတော့အပူပေါင်းဆောင်ရွက်သွားရင်လည်းအစိုးရကဥဆောင်ပြီးတော့လေဒီအခွင့်လန်းမျိုးရှာလို့ရပါတယ်အမှတ်တမ
်းနိုင်ငံရဲ့အနာဂတ်ပညာရေးအဆင့်တန်းမြင့်မားရေးအတွက်ဒီညွှန်ကြားချက်ကဘယ်လိုနည်းနဲ့မှအထောက်အကူမပြုပါကြောင်းပညာရေးလောကမှာတော့ကံကွက်မှုတွေနဲ့ဝေဖန်နေကြကြောင်းပါရှင်